ကင်းပြည်နယ်ကရင်မျိုးသားစီယုံတပ်မဟာ6ထိန်းချုပ်ရာကော့ကရိတ်မြို့အနီးမှာဒီနေ့ဇူလိုင်လ28ရက်နေ့မနက်9နာရီကျော်အချိန်ကစပြီးတော့မနက်8နာရီကျော်အထိစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အနီးနားကကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်တဲ့အတွက်ဒေသခံတွေအုံအိမ်ဆုံးခွာထွက်ပြေးနေကြပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကရင်မျိုးသားအစည်းအရုံးတပ်မဟာ6ထိန်းချုပ်ရာကော့ကရိတ်မြို့နီးမှာဇူလိုင်လ28ရက်နေ့မနက်9နာရီကျော်အချိန်ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့အပါအဝင်ပူးပေါင်းတပ်ဖွဲ့တွေကနိုင်ရတော်ကြာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါတယ်။ကော့ကရိတ်မြို့နယ်အတွင်းကတိုက်ပွဲနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တစ်ဦးဖြစ်တဲ့ကိုစောမုံကတော့အခုလိုပြောပြပါတယ်
။ကော့ကရိတ်တောင်ပိုင်းမောင်းမတရာကုန်းရွာမှာစစ်ကောင်စီတပ်နဲ့ CNL နဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ကြတယ်။မနေ့အစိုးရဘက်ကနေပြီးတော့မနက်၈နာရီခွဲတော့ဒီဖြစ်တယ်ဒီနေ့လည်းတိုက်ပွဲပြင်းထန်တယ်စစ်ကောင်စီဘက်ကအကြဆုံးကြီးကျွန်တော်တို့ဘက်ကတော့အကြဆုံးမရှိဘူးစစ်ကောင်စီတပ်သား၅ဦးတည်တယ်ရရှိပြောက်တန်ရရတော့
နိုင်ရတော်ကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ကရိတ်မြို့နယ်တွေကကျေးရွာတွေကိုပစ်ခတ်မှုတွေလုပ်တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့လည်းဆိုပါတယ်
အနည်းနဲ့ရှိတဲ့ရွာတွေကိုလက်နက်ကြီးအလုံး50 60လောက်အမှန်တမ်းပြစ်တယ်ဒီလိုလက်နက်ကြီးပြည်ဆိုရွာကလည်းနှိစရာဟိုထွက်ပြေးရတော့ပေါ့နော်အကုန်လုံးထွက်ပြေးကြရတော့
ကော့ကရိတ်မြို့နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တရင်ထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ကတော့ကရင်မျိုးသားကာကွယ်ရေးတပ် KNDO ရဲ့ကော့ပရာစစ်တောင်းကတော့ကရင်ပြည်နယ်အတွင်းအင်အားတိုးချဲ့ဖို့လာတဲ့စစ်ကောင်စီရဲ့စစ်တောင်းကိုဒရုန်းနဲ့တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့နေ့စဉ်လဲနှစ်ဖက်ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးကော့ပရာစစ်တောင်းရဲ့ပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကပြောပါတယ်
။ဟိုဟာတောင်းမြေလေးလမ်းမကြီးမှာရှိရဲ့တင်းတက်ကိရှိရတောင်းပြောတစ်ခုပါဗျာ။ဟုတ်ကဲ့။အဲခြေသွင်းမှုတွေမှာဒီနိုင်ငံမှုတွေလည်းဒီပစ်ခတ်မှုတွေကဒါမျိုးတွေရှိကြတယ်နော
်။နှစ်ဖက်တိုက်ပွဲတွေကတော့ KNU တပ်မဆောက်ထိဆုပ်ရနေရာတော်များများမှာဖြစ်နေတယ်လို့လည်းကိုစောမုံကပြောပါတယ်
။ရှိတယ်မဒီဒေါ်နာရှိကျန်တက်မှာလည်းရှိတယ်။ဥအတန်ကော့ပရိတ်တောင်းပိုင်းဆိုလည်းဒေါ်နာအနောက်ကျန်ပေါ့နော်။အဲ့ဒီပဲပြည်တာမှာနှစ်ဖက်လုံးကအချင်းမျိုးရေးထားဖြစ်နိုင်တဲ့အနေအထားမျိုးရှိတယ်ဟုတ်တယ်မနေ့ကလည်းဟိုသုံးနှစ်ကိုယ့်ဘက်မှာလည်းတိုက်ပွဲတွေကြူကြဲကြာဖြစ်တယ်
။ပြည်ရင်ပြည်နယ်တန်းစိတ်ကြီးမျိုးနဲ့ဝင်းော်ဒေသခလဲတကွန်နိုင်တိုက်နယ်တွေကရေစံဝင်းအတွင်းမှာနေရာယူထားတဲ့စစ်ကောင်စီတပ်တွေနဲ့နေစားဆောင်တပ်တွေဟာဇူလိုင်လ26ရက်နေ့ကလည်းအနီးတစ်ဝိုက်ကဈေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်လာကြောင်းဒေသခံတွေရဲ့အိုးအိမ်တွေပျက်စီးခဲ့ရတယ်လို့ဒေသရွာကိုထွက်ပြေးနေရတယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်။